အိန္ဒိယနိုင်ငံမှာအသက်12နှစ်အောက်ကလေးတွေကိုအတ္တမပြုကျင့်သူတွေအပေါ်တည်တံပေးဖို့အပြင်အသက်အရွယ်လိုက်မိန်းကလေးတွေပေါ်အတ္တမပြုကျင့်သူတွေကိုထောင်ဒဏ်နှိရှိတွေချက်မှတ်ဖို့အစိုးရကသဘောတူလိုက်ပြီးဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အဆိုပြုချက်ရရှိဖို့လည်းလိုအပ်ပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့အမြင်မျိုးမျိုးလဲထွက်ပေါ်နေပါတယ်။ New Delhi မြို့တော်ကနေ VOE သတင်းတောက်အန်ဒီယာနာပတ်စရီချာသတင်းပေးပို့ထားတာကိုဒေါ်လာလတန်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဧပြီလ27ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီကမကထပြုကျင်းပခဲ့တဲ့အထူးဝန်ကြီးဆွေးနွေးပွဲမှာအသက်12နှစ်အောက်ကလေးငယ်တွေကိုအတ္တမပြုကျင့်သူတွေအပေါ်တည်ထောင်ပေးနိုင်ရေးအတွက်နိုင်ငံရဲ့ဥပဒေပြင်ဆင်မှုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်အဲ့ဒီဆုံးဖြတ်ချက်အရအသက်16နှစ်အောက်ကလေးတွေကိုအတ္တမပြုကျင့်သူတွေအပေါ်ချမှတ်တဲ့အနည်းဆုံးထောင်ဒဏ်10နှစ်ကို20အထိတိုးခဲ့တယ်လို့16နှစ်အထက်အမျိုးသမီးတွေကိုအတ္တမပြုကျင့်သူတွေအပေါ်ထောင်ဒဏ်9နှစ်ကနေ10နှစ်အထိတိုးချမှတ်ဖို့ပါဝင်ပါတယ်။ဒီဆုံးဖြတ်ချက်ဟာဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တဲ့အတွက်ကြောင့်လေဒီတော်တွင်ပြစ်မှုကျူးလွန်ကြောင်းဆွဆွဲခြင်းခံရသူတွေကိုခု6လအတွင်းအရေးပေါ်အမိတ်ရရုံးတင်စစ်ဆေးခွင့်ပြုထားတာဖြစ်ပါတယ်။ခုလိုမိုဒီအစိုးရရဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ခြေလှမ်းတရားဖြစ်တယ်လို့ဥပဒေပညာရှင်တွေကတုံ့တက်ကြပါလေ။ရှစ်လသားရွယ်ကလေးငယ်ကိုအမျိုးသားတွေအုပ်စုလိုက်အတ္တမပြုကျင့်ခဲ့မှုအတွေ့တည်ရန်ချမှတ်ဖို့နိုင်ငံတော်တရားရုံးချုပ်ထံဒီနှစ်စောစောပိုင်းကရှောက်ထားခဲ့သူညူဒေလီအခြေစိုက်ရှေ့နေအလတ်အလုတ်ရှရီဗာစတာကဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောခဲ့ပါလေ
။ extremely welcome decision.
ဒီဆုံးဖြတ်ချက်ကိုသိပြီးတော့ကြိုးစားပါတယ်။တည်ရန်ချမှတ်ခံရမယ်လို့အတ္တမပြုကျင့်တဲ့သူတွေကသိထားရင်အပြစ်ကျူးလွန်မှုတွန်းဆုတ်ကြမှာဖြစ်ပါတယ
်။လိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့ကလင်ငယ်တို့အရေး20ကြောကြာရှိရှုဆောင်ရွက်ခဲ့တဲ့စေနာဝန်ထမ်းရာဟီဖောင်ဒေးရှင်းကအနုညာဂုပ္တာကတော့အိန္ဒိယမှာအတ္တမပြုကျင့်သူတွေနဲ့အတ္တမပြုကျင့်ခံရသူတွေဟာဆွေမျိုးရင်းချတော်ဆတ်ကြသူတွေရင်းနှီးကြသူတွေဖြစ်တဲ့အတွက်ကြောင့်လေတိုင်ကြားရင်တည်တံ့ချခံရမှာဆိုးတဲ့အတွက်ကြောင့်နှုတ်ဆက်နေကြတာတွေ့ရတယ်လို့ထောက်ပြခဲ့ပါတယ်။
will actually silence this issue and put it up push it underground
even much more အတန်တိတ်သွားစေနိုင်ပါလေအထမပြုကျင့်ခံကြရသူတွေဟာကျူးလွန်သူတွေဟာသူတို့နဲ့ခင်မင်ရင်းနှီးကြသူတွေဖြစ်ရင်တည်ရန်အပေးခံကြရမယ်ဖြစ်ကိုမရောက်စေလိုကြပါဘူးကလေးငယ်တွေအတွက်တိတ်ကိုစိတ်ဆင်းရဲစရာဖြစ်စေမှာပါဒါကြောင့်လူတွေကအမှုတိုင်ကြားကြမှာလည်းမဟုတ်ပါဘူ
းဒါပေမဲ့အမျိုးသမီးလှူရှားသူတွေကတော့2012ခုကညူဒေလီမှာ23နှစ်အရွယ်တက္ကသိုလ်ကျောင်းသူတူကိုအတ္တမပြုကျင့်ခဲ့တဲ့အမျိုးသား၄ဦးတည်ထောင်ချမှတ်ခြင်းခံခဲ့ရပြီမဲ့လို့လေအတ္တမပြုကျင့်မှုတိုင်ကြားမှုတွေဟာ60ရာခိုင်နှုန်းတိုးလာတဲ့အတွက်ကြောင့်တည်ထောင်ဟာတိုင်ကြားမှုအတွက်အဟန့်တမဖြစ်စေဘူးလို့ထောက်ပြခဲ့ပါတယ်။ဥပဒေပညာရှင်တွေကတော့အိန္ဒိယနိုင်ငံရဲ့တရားရေးစနစ်ပြဿနာဖြေရှင်းရေးဟာရဲနဲ့တရားရုံးတွေမှအဓိကတာဝန်ရှိတယ်လို့ထောက်ပြကြပါတယ်။Luke Kwe Lushadu Brenda Gruber ga
If you have no conviction I cannot fathom who are we handing out sentences
Kimu tin sha ma twi wu so yin ti dan cha mat da ga belo a chu shi ma le India tia yi snit ga tait ko yu yue ni de twi pit dan cha mat khan ya da twi ne ba ni ba le a mu tai che phwin na ga tait ko khe khe de a pyin naw pai a mu song sa ya ma le tait ko po sa pi ပဲလိုက်မှုတွေရှိတာတွေ့ရတယ်လို့သူကထောက်ပြသွားပါတယ်။အိန္ဒိယမှာမကြာသေးမီကလူတို့ကိုဒေါသထွက်စေခဲ့တဲ့အတ္တမပြုချင်မှု၂ရက်ဖြစ်ခဲ့ပါတယ်။ဇန်နဝါရီလကအိန္ဒိယပိုင်းကက်ရှမီးပြည်နယ်ကတ်တူဝါဒေသမှာအသက်၈နှစ်အရွယ်မွတ်စလင်အမျိုးသမီးဆာဖီယာဘာနိုကိုဟိန္ဒူအမျိုးသားတစုကအုပ်စုဖွဲ့အတ္တမပြုချင်ပြီးတပ်ဖြတ်ခဲ့တဲ့အမှုဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လကလည်းဥတာပရဒက်ရှ်ပြည်နယ်မှာအသက်၁၆နှစ်အရွယ်အမျိုးသမီးငယ်တဦးဟာBJP ကအနာယဗရာတီယာဂျနတာပါတီအဖွဲ့ဝင်တဦးရဲ့အတ္တမပြုကျင့်မှုကိုခံခဲ့ရတာဖြစ်ပါတယ်။ဘာနိုအမှုမှာတော့ဒေသခံရဲတဦးကလက်ငွေဒေါ်လာ9000နီးပါးစားခဲ့ပြီးတပ်တွေအထောက်အထားကိုဖျက်ဆီးခဲ့တယ်လို့ဥတာပရဒက်ရှ်ပြည်နယ်မှာတော့အနာယ BJP ပါတီအဖွဲ့ဝင်ကအသက်16နှစ်အရွယ်မင်းကလေးငယ်ကိုအတ္တမပြုကျင့်ခဲ့တဲ့အတွက်တိုင်ကြားတဲ့အမှုကိုမင်းကလေးငယ်ကမယုံသိမ်းပေးတဲ့အတွက်ကြောင့်သူဖခင်ဟာရိုက်တက်ချင်းခံခဲ့ရတာဖြစ်ပါတယ်ဒီအမှုဟာနိုင်ငံထွန်းဒေါသထွက်စီခဲ့တဲ့အတွက်ကြောင့်လေ BJP ပါတီအဖွဲ့ဝင်တွေနဲ့အဖမ်းခံခဲ့ရပြီးအရေးပေါ်စီမံချက်အရရုံးတင်စစ်ဆေးခြင်းခံနေရတာလည်းဖြစ်ပါတယ်ရှင်